KNU တက်မဟာငါဖာပွန်ခရိုင်တွင်းမှာရှိတဲ့ EBSDF စခန်းကိုပြီးခဲ့တဲ့လတုန်းကအခြားလက်နက်ကင်အဖွဲ့တစ်ဖွဲ့ဝင်ရောက်ပြီးလက်နက်အလက်30ကျော်နဲ့ခဲယမ်းမီးကြောက်တွေတင်ယူသွားပါတယ်။ဒီပြဿနာနဲ့ပတ်သက်လို့ဒေသတွင်းဩဇာကြီးတဲ့ KNU တက်မဟာငါတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးလက်နက်တွေပြန်ရဖို့ကြိုးစားနေတယ်လို့ ABSDF တာဝန်ရှိသူတွေကပြောပါတယ်။လက်နက်တင်ယူသွားတဲ့အဖွဲ့ဟာ AB တိုင်ရင်မူဟောင်းကိုခင်ကျော်ဦးဆောင်တဲ့အဖွဲ့ဖြစ်ပေမဲ့သူဟာအဖွဲ့ရဲ့အပြစ်ပေးခံရသူဖြစ်တာမို့ခွဲထွက်အဖွဲ့လို့ပြောဆိုတတ်မှတ်လို့မရဘူးလို့ ABSDF အတွင်းရင်မူတဲ့ကုမြင့်ဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဟာမြန်မာအစိုးရနဲ့အပြစ်ရသဘောတူထားသလိုတနိုင်ငံလုံးအပြစ်ရရေး NCA စာချုပ်ကိုလည်းလက်မှတ်ထိုးရတဲ့အဖွဲ့ဖြစ်ပါတယ်။အခုလိုလက်နက်တွေသိမ်းယူခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ ABSDF အတွင်းရင်မူလည်းဖြစ်စစ်ကော်မရှင်အဖွဲ့ဝင်လည်းဖြစ်တဲ့ကုမြင့်ဦးကိုကိုတားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ
်စက်တင်ဘာ18ရက်မှာကျွန်တော်တို့ဖက်တရင်ရောက်ညီလာခံကျင်းပနေတဲ့အချိန်မှာတက်မဟာငါပေါ့ဖပုံခရိုင်ထဲမှာရှိတဲ့ကျွန်တော်တို့ဝေကြီးတိတာပေါ့အဲဒီမှာရှိတဲ့တက်ရင်တုံးမှာချင်းကျော်အဖွဲ့ကလာပြီးတော့တနက်၃ရက်တော့ငနက်ခင်ရမီကြောက်တချို့လာရောက်ယူဆောင်သွားတယ်ဆိုတော့ကျွန်တော်တို့သိရတယ်အဲဒီကာလမှာအဲဒီတက်ရင်မူရောတချို့တက်ရင်ကအရာရှိတွေရောတချို့ရဲဘော်တွေရောညီလာခံကိုရောက်နေတယ်တချို့လည်းခကြီးသွားနေတဲ့အတွက်တမကဟိုရဲဘော်တွေတိတ်မရှိတဲ့ကာလဖြစ်တယ်အဲဒီကာလမှာလာရောက်ယူဆောင်သွားတယ်လို့တော့ကျွန်တော်တို့သိရပါတ
ယ်ဟုတ်ကဲ့အဲဒီဖြစ်ပျက်မှာအထိခိုက်တွေတိုက်ပွဲတွေဒါမှမဟုတ်တင်းတင်းမာမာအခြေအနေမျိုးတွေရောကြုံရသေးလားခင်ဗ
ျဖြစ်ပျက်မှာတော့ဟိုတိုက်ခိုက်မှုတွေဒီထိခိုက်ပြည့်တဲ့ပြန်မျိုးတွေမရှိပါဘူးအခြေအနေလင်းလိုက်ဒီလင်းလိုက်ကိုအခြေအနေလင်းလိုက်မှာလာရောက်ပြီးတော့တည်ယူသွားတာပဲဖြစ်ပါ
လက်နက်တွေပါသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများဖြည့်ရှင်းပေးနေရလဲကျွန်တော်တို့ကြားတော့ KNU ကပြန်ထိန်းထားတယ်လို့ကြားတယ်အဲ့ဒါဟုတ်ပါသလား
ကျွန်တော်ပြည့်တဲ့ပြန်မျိုးမဖြစ်လို့နော်ကျွန်တော်တို့လက်မှတ်တွေကကျွန်တော်တို့ပြန်လေလေပြောင်းလို့ကိစ္စပြက်ဟိုဘဟုရောတမဟာဟိုရောသက်ဆိုင်ရာဆက်ဆက်နေတဲ့ဒီကောင်းဆောင်တွေကျွန်တော်တို့ပို့ပြီးတော့ကျွန်တော်တို့တောင်းဆိုခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့ KNU ဘက်ကဘလို့များအကြောင်းပြန်ထားပါလဲခင်ဗျ
ဘဟုရောအကြောင်းကြားတာမဟုတ်ဘူးねကျွန်တော်တို့တိုက်ရင်တုံးတိုက်ရင်မှုကိုခေါ်ပြီးတော့ဒီလူရှိရင်ကတောင်းရှိကောင်းဆောင်တွေနဲ့တမဟာငါကောင်းဆောင်တွေကတိတ်ချောတဲ့လက်မှတ်တွေကိုဒီလိုယာယီတိတ်ချောတာပြီးမယ်ဒီလိုရှိလို့ရှိရင်ကျွန်တော်တို့ဘဟုကောင်းဆောင်များနဲ့ KNU ရှိရင်ကတောင်းရှိသူတွေရဲ့နောက်ကျမငါတောင်းဝန်ကြီးတွေညှိနှိုင်းပြီးတော့ဆောင်ရွက်နေတယ်လို့ကျွန်တော်တို့စာရတယ်ပေါ့
အဲ့တော့လက်ရှိအဖြစ်တင်းခံရတဲ့လက်နက်တွေကဘယ်သူစီမှာလဲခင်ဗျအ
လုံးလုံးစုံစုံတော့စာရဆိုလို့ရှိရင်ကျွန်တော်တို့ဟိုပြည်လူတက်မှငါမှလို့ပဲယူဆလိုက်ရမှာ
တကယ်တမ်းကတရင်သုံးရောအဲ့ကိုခင်ကျော်တို့အဖွဲ့တွေရာကော KNU တက်မှဟာငါရဲ့ဒေတာထဲမှာရှိပါတယ်ခင်ဗျပြောမယ်ဆိုရင်တော့ KNU တက်မှဟာငါရဲ့ဩဇာခံဒေတာလွှမ်းမိုးဒေတာမှာရှိနေတဲ့ခါကျတော့ဒီပြဿနာမှာနောက်ွယ်က KNU တက်မှဟာငါတို့ဘာလို့ပတ်သက်တာမျိုးတွေရောရှိပါသလား
ကျွန်တော်ကျွန်တော်တို့အဖွဲ့ကြီးကနေအချက်ငါကျင်းနဲ့ကျွန်တော်တို့ထုတ်ပြန်တာဖြစ်တယ်အဲ့ဒါနံပါတ်1ကကျွန်တော်တို့ဒီပြည်တော်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးတပ်ဖွဲ့ဆိုပြီးတော့ Union Peace Development Force ဆိုပြီးတော့ GPDF အမည်ကပြည်သားအဖွဲ့ကြီးဖြစ်တော်မူပြီးကျူးပန်းတယ်နောက်တစ်ခုက GPDF အဖွဲ့ကြီးမျိုးကြီးအစိုးရနဲ့တီးခြားပြစ်ခတ်ရေးဆိုရင်လုပ်ဆောင်ရပြပါအားထုတ်တယ်ပေါ့နောက်တစ်ချက်ကတော့အဖွဲ့ကြီးမှာချမှတ်ထားတဲ့လုပ်ငန်းစဉ်များနဲ့စီစဉ်ချက်များကိုမလိုက်နိုင်လိုက်နိုင်မှုမရှိဘူးနောက်တစ်ချက်ကတော့အဖွဲ့ကြီးချင်းပြေပြဲခြင်းညူပန်းအားထုတ်မှုပေါ့နောက်ဆုံးတစ်ချက်ကတော့ပေါ်အချက်လေးချင်းနဲ့ပတ်သက်ပြီးကျွန်တော်တို့ပြေဆောင်ဖြည့်ရှင်မှုအကျဉ်းချုပ်ကျွန်တော်တို့အကြောင်းကြားတယ်ဒါမှမဟုတ်နောက်ရောက်ဖြည့်ရှင်မှုရှိဘူးဒါမှမဟုတ်ကျွန်တော်တို့2024ခုနှစ်စက်တင်ဘာ5ရက်နေ့မှာအဖြစ်ရှိလို့ထုတ်ပြန်လာတဲ့ဒီရောက်ဖြစ်ပါတယ်။ပြောရမယ်ဆိုရင်အကြလာမှာကျွန်တော်တို့ကျင်းတက်မှတက်တက်မှငါတက်မှတုံးကျွန်တော်တို့ပြတိုင်းတွားရောက်ရှင်းနေခဲ့ပါတယ်။သူတို့လည်းအကြောင်းကြားခဲ့ပါတယ်။အဲ့ဒီတော့ကျင်းဒီဘဟုလည်းကျွန်တော်တို့အကြောင်းကြားခဲ့ပါတယ်။အဲ့ဒီကြလာမှုမှာတော့သူတို့ရဲ့တုတ်ပြန်ချက်ပေါ့ကျင်းဒီဘဟုရောတက်မှငါရောတုတ်ပြန်ချက်ကတော့ဒီခင်းကြုံကိုသူတို့ဒီပုဂ္ဂိုလ်ရလက်ခံလာတာပဲဆိုပြီးတော့ကျွန်တော်တို့ပြောပါတယ်။အဖွဲ့ကြီးကလက်ခံလာတာမဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အကြောင်းပြခဲ့ပါတယ်။အဲ့တော့ဒီလိုချင်းလေးမျိုးကိုဟိုလှုပ်ဆောင်နိုင်တယ်ဆိုရင်တော့ဒီကုံတရားတော့သူ့ကိုဒီပုဂ္ဂိုလ်ကလက်ခံတာတဲ့အပေါ်မှာပဲလာဒါမဟုတ်လို့ရှိလို့ရှိရင်ဒီလိုចောင်းចောက်သူ့ကိုလက်ခံတာလည်းတော့ကျွန်တော်တို့တော့ပြောပို့ဆိုလို့တော့ကျွန်တော်တို့သိနားမလဲကျွန်တော်တို့ခက်ခဲပါတယ်ဒါကြောင့်ခင်းပြောဆိုတာဣရိယကျေခွဲထွက်မဟုတ်ပါဘူးဣရိယကျေကအပြစ်ပေးတာအပြစ်ရှိလို့ထုတ်ပြန်လာတဲ့လူဖြစ်တဲ့ဆိုတာတော့ပြောချင်ပါတယ
်သူတို့အင်အားရောဘယ်လောက်လောက်ရှိလဲကိုမျို
းအဲ့ဒီရှိတော်နိုင်စစ်တမ်းသားတွေကနေတချင်းဒီကလေးကနေတက်တက်ပြီးလုပ်ဖို့အတွက်ဒီမှာလူငယ်300ဆိုပြီးတော့အဲ့လိုအင်အားတော့ပြောတယ
်အခုဒီဖြစ်စင်မှာပြောမယ်ဆိုရင်တက်ဆိုင်ရာမဟာမိတ်အဖွဲ့စည်းရနေလည်းရှိတယ်အထူးဖြစ် KNU ပေါ့နောက်တစ်ခုကအစိုးရစစ်တပ်ရှိတော့ဒီဖြစ်ရနေပတ်သက်လို့ဒီလက်ရှိငင်းငယ်လုပ်ငန်းစဉ်မှာရှိတဲ့ဆိုင်ရာအဖွဲ့စည်းတွေကော်မတီတွေကိုတင်ပြသွားဖို့ရှိပါလား ABSDF အနေနဲ့
ီချင်းစက်မှ9နှစ်ရပြီတော့ကရင်ပြည်သားအစည်းအရုံးကိုကျွန်တော်တို့စပို့ထားပြီးတော့ဒီကိစ္စကိုဟိုဖြည့်ရှင်းပေးဖို့ကျွန်တော်တို့တောင်းဆိုလာပါတယ်